မလေးမြို့မှာကျူးကျော်ရက်ကွက်တချို့နဲ့မိထားတန်လန်းနဲ့မလွတ်တဲ့နေအိမ်တွေကိုရှင်းလင်းဖြိုဖျက်မှုကိုစစ်ကောင်စီကအခုရက်ပိုင်းမှာခက်ဆိတ်ဆိတ်လုပ်နေပါတယ်ကျိုးတဲ့အတိပေးပြီးဖြတ်တာဖြစ်ပေမဲ့နေရာအစားထိုးချပေးတာမျိုးမရှိတာကြောင့်နေအိမ်ဖြတ်ခံရသူတွေအတော်လေးဒုက္ခရောက်စေတယ်လို့ကံရှင်တွေကပြောပါတယ်။လက်ရှိမန္တလေးဘက်ကနေအိမ်ဖြတ်ခံရသူတွေရဲ့အခြေအနေအကြောင်းကိုတော့ရန်ကုန်ကပေးပို့လာတဲ့သတင်းပေါ်မှာအခြေခံပြီးတော့မတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။မန္တလေးမြို့တွေကချမ်းအေးသာဇံ၊ပြည်ကြီးတခွန်၊ချမ်းမြသာစီ၊အောင်မြေသာဇံ၊မဟာအောင်မြေ၊အမရပူရစတဲ့မြို့နယ်တွေကကျူးကျော်နေအိမ်တွေဈေးတွေကိုစစ်ကောင်စီကအခုရက်ပိုင်းတွင်မှပေါ်ပြီးတော့မှရှင်းလင်းလာတယ်လို့ဒေသခံတွေကပြောပါတယ်။မန္တလေးလာရှိုးမြရထားလန်တခြားမှာရှိနေတဲ့နေအိမ်တွေကပိုင်ဆိုင်မှုဆက်ရွက်ဆက်လမ်းမပြနိုင်တဲ့နေအိမ်တွေကျူးကျော်တဲတွေကိုမြို့နယ်အလိုက်ရှင်းလင်းနေတာလို့ပြောပြကြပါတယ်။ဒီလိုဖြတ်သိမ်းရှင်းလင်းခံရတာကတချို့နေရာတွေမှာဆိုအကြိမ်ကြိမ်ကြုံရတယ်လို့မန္တလေးဒေသခံတဦးကပြောပြပါတယ်။တခြားပြောင်းနေစရာလုံးဝမရှိတဲ့သူအများစုကဖြိုဖျက်ရှင်းလင်းလိုက်တဲ့နေရာမှာပဲဖြစ်တယ်လို့နေထိုင်နေရတဲ့အခြေအနေကိုအခုလိုပြောပြပါဗျ
။သူကတော့တော်လေးဖြစ်ပြီးတော့သူရှိကြောင်းကြော်လာတယ်လည်းရှိသားတော့ပုံမှန်မျိုးလို့ဒီလိုတွေ့ရတယ်။ဒါနဲ့အများစုလုံးဝလက်လုံလက်စားအနေထားရတော့အဲ့ဒီဒီကနာမှာပုံမှန်မျိုးလို့ပြန်လေပြီးတော့ဖတ်တွေ့နေရပြီးအနေဆက်ပြီးတော့တွေ့ပြီးတယ်ခင်ဗျ။ဟိုညပိုင်းဘယ်လိုအကြရလဲဆိုကျွန်တော်မပြောတာဘူးသူလည်းညပြောတော့ဒါနဲ့အဲ့လိုပုံပြပြီးဖို့ခုဒီစားကြတယ်ဒီခံပုံမှန်မျိုးလေးပြရတာဘူးလေးရရှိရအများစုကတော့ရှေ့ကြောင်းသွားကြတာလေးပဲပြရတယ်ဒါနဲ့သူတို့ကရှေ့သွားလို့ဆိုတော့ဒီလိုမကြည့်နိုင်ဘူးဒီဆော့ရဖုန်းကြောင်းကအခြားလွတ်လပ်တဲ့နေရာလားအမှုတချို့တတ်နိုင်တဲ့လူဒါအနည်းစုပေါ့တတ်နိုင်တဲ့လူနဲ့တော့ပြေးသွားကြတာလေးလက်ရှိပဲပေါ့နော
်အခုလိုမျိုးဖြတ်မယ်ဆိုတော့ကိုတက်ဆိုင်ရာကကြိုတင်အတိပေးခဲ့တာမှန်ပေမဲ့လို့တခြားနေရာထိုင်ခင်းအစားတို့စီစဉ်ပေးတာမျိုးမရှိတဲ့အတွက်ဖြတ်သိမ်းခံရတဲ့သူတွေမှာဒုက္ခရောက်နေကြရတာပါတချို့ကတော့တခြားမှာငှားယမ်းပြောင်းရွှေ့နေကြသလိုတချို့ကလည်းအမျိုးတွေရဲ့နေအိမ်မှာယာယီနေထိုင်နေကြရတယ်လို့ပြောင်းရွှေ့ခံရတဲ့သူတွေရဲ့ပစ္စည်းတွေကိုကူညီသယ်ဆောင်ပေးနေသူတဦးကပြောပြပါဗျာ။ပထမ
တော့နှစ်ပတ်လောက်ကြာပြီးစားဖို့လေ။ဟိုတချို့ကလည်းဒီပေးရအရင်များတော့ပြီးကြတာပေါ့။နှီးနေနဲ့အဆင်မပြေတဲ့အခါကျတော့သူတို့ကတော့ပြီးလို့ရမယ်ထင်တာပေါ့။နှီးနေနဲ့မှအဆင်မပြေတဲ့အခါဖြစ်တာမျိုးတွေရှိတာပေါ့။ကိုယ်တော့မှတော့ဒီရထားတာနဲ့ဒီပေပေါ့ဒီ၅၀မလွတ်တာလေဒီလမ်းနဲ့35ပဲပေါ့ပေ30တော့အဲ့လိုလမ်းပြီးဝဲရပေါ့အဲ့လိုမျိုးလေးဒီရထားပြီးတော့ဖြတ်တဲ့ခါရှိတာပေါ့
ရှင်းလင်းခံရတဲ့အထဲမှာတော့ခိုင်ခိုင်မာမာတိဆောက်ထားတဲ့အဆောက်အုံတွေလည်းပါဝင်ပါတယ်ဒီလိုမျိုးခက်ခဲနေချိန်မှာနေစရာနေရာဖယ်ရှားခံရတာကအတော်လေးကိုဒုက္ခရောက်စေပါတယ်လို့ဒေသခံတွေကပြောပါတယ်။စားဝတ်နေရေးကြက်တဲနေတဲ့အချိန်အခုလိုနေအိမ်တွေပါဖျက်ဆီးခံရတဲ့အတွက်နေရေးထိုင်ရေးပြဿနာပါထပ်ပြီးတော့ရှိလာတယ်လို့မြို့ကန်တဦးကပြောပြပါတယ်
။ဒါရီယာညနေရတော့ပြုံးနေရှင်းဟုတ်ပြုံးနေရှင်းထားလို့ဒီလူအတက်ဝန်းနေတာဘူးကနဲ့ကိုခုပြုံးလို့မရဘူး။စိတ်ထားတဲ့နေတာဘူးကနဲ့ကိုခုပြုံးလို့ဒီလူအတက်ဝန်းနေတာပြုံးကြည့်ပါလေကျူးနေသွားအင်းကိုလူဝင်ရတဲ့နာမည်ကြီးပြတိဖြစ်ဖြစ်သူကဘာပဲဖြစ်ဖြစ်အဲ့ဒီကျေးသွားတယ်ဒီမိုက်ကြီးကပြဿနာရှိတယ်ဒါရီကပြဿနာကငကိုရီကရှိတဲ့ပြဿနာတော့ပြည့်စုံလို့မပြီးနိုင်တဲ့နေရာလေနောက်ကထပ်ပြီးတော့အဲ့ဒီဟာမျိုးသုံးအားတွေပြီးလို့ဖြစ်သွားရင်ကျွန်တော်ညူကြီးအပေါ့ဘူးညူကြီးပါကမလုံးဆုံးညားစွာနဲ့ရှင်းတိုင်းရမယ်ပုံမှန်မျိုးဖြစ်သွား
ရန်ကုန်တိုင်းမင်္ဂလာတုံမြို့နယ်ပြင်းမပင်ကျေးရွာအုပ်စုမှာရှိတဲ့မြေဧက900ကျော်ပေါ်ကကျူးကျော်အဆောက်အုံ4000ကျော်ကိုလည်းရပ်ပိုင်းတွင်းမှာပဲဖယ်ရှားပေးဖို့စီမံအုပ်ချုပ်ရေးအဖွဲ့ကအတည်ပြုထားပါတယ်။မယန်းကုန်းမြို့နယ်3ရပ်ကွက်မှာရှိတဲ့အင်ဂျီ100ကျော်ကိုလည်းကျူးကျော်ဆိုပြီးတော့ပြီးခဲ့တဲ့ရပ်ပိုင်းထဲမှာအာဏာပိုင်တွေကရှင်းလင်းဖြိုဖျက်ခဲ့ပါတယ်။ခုလိုမျိုးမြို့ကြီးတွေမှာဖျက်သိမ်းခံရတဲ့နေအိမ်နဲ့အဆောက်အုံတွေကိုပိုင်ဆိုင်မှုမရှိဘဲကျူးကျော်ဝင်ရောက်နေထိုင်တာကြောင့်ရှင်းလင်းတာလို့အာဏာပိုင်တွေဘက်ကပြောဆိုနေပေမဲ့ကယကန်ရှင်တွေတချို့ဘက်ကလည်းဖျက်သိမ်းခံရတဲ့မြေနေရာတွေဟာသူတို့ဝယ်ယူပြီးတော့တိဆောက်ထားတဲ့နေအိမ်တွေဖြစ်ပါတယ်လို့တုံ့ပြန်ပြောဆိုနေကြပါတယ်ရှင်
။ရန်ကုန်ကပေးပို့လာတဲ့သတင်းကိုမဆုမွန်ပြောပြသွားတာဖြစ်ပါတယ်